ထိုင်းနိုင်ငံမှာရှိတဲ့မြန်မာဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့ဒီဒုက္ခသည်တွေဟာမိမိစန္ဒနဲ့ပြောင်းကျင်တဲ့သူတွေရှိပါတယ်ဒီဒုက္ခသည်65ဦးကိုပထမဆုံးအကြိမ်အနေနဲ့တရားဝင်နေရင်းကိုပြန်လည်ပို့ဆောင်တဲ့အစီအစဉ်ကိုအောက်တိုဘာလ25ရက်နေ့ကထိုင်းမြန်မာနယ်စပ်မှာအခမ်းအနားလုပ်ပြီးတော့ပို့ဆောင်ပေးခဲ့ပါတယ်အဲ့ဒီထဲကရန်ကုန်မြို့ကိုပို့ဆောင်ပေးတဲ့ဒုက္ခသည်16ဦးကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးကဌာနကနေပြီးတော့စီစဉ်ပေးထားတဲ့ဂိုဒေါင်တစ်ခုမှာနေထိုင်နေရပါတယ်စားတောက်ရေးနဲ့နေထိုင်ရေးကိစ္စတွေအဆင်ပြေမှုမရှိဘူးလို့ဆိုပါတယ်ထိုင်းချေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအခြေဆိုင် UNHCR နဲ့မြန်မာနိုင်ငံဘက်ကအစိုးရတာဝန်ရှိသူတွေနဲ့အတူမြန်မာနိုင်ငံဘက်က UNHCR တို့ပူးပေါင်းဆောင်ရွက်ပြီးထိုင်းမြန်မာနယ်စပ်노보ဒုက္ခသည်စခန်းကဒုက္ခသည်65ဦးကိုနေရာရင်းကိုပြန်ပို့ခဲ့တာပါ။အဲ့ဒီဒုက္ခသည်65ဦးဟာရခိုင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းနဲ့ကရင်ပြည်နယ်ရန်ကုန်တိုင်းအတွင်းကိုပို့ဆောင်ခဲ့တာပါဒီထဲကနိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့ဒုက္ခသည်18ဦးကိုတော့ရန်ကုန်မြို့ကိုပို့ဆောင်ပေးခဲ့ပါတယ်ဒါပေမဲ့ဒုက္ခသည်တွေအတွက်နေထိုင်ရေးနဲ့ပြန်လည်နေရာချထားရေးကိစ္စတွေကရေရေရမရှိသေးဘူးဆိုပြီး노보ဒုက္ခသည်စခန်းမှာ၈နှစ်ကြာကြာနေထိုင်ခဲ့ရတဲ့ဒေါခင်စန်းရင်ကပြောပါတယ်
အခုကျမတို့မနေ့ပိုင်း9နာရီလောက်ကိုအဲ့ဒီပြောတဲ့စကန်ကိုတောင်ကြီးတစ်ခုထဲမှာပေါ့နော်ကာနစီဖင်ထိုးပြီးရတဲ့အထုပ်ပို့တွေခြာခိုင်းနေအဲ့ဒီတည်းကနေပြီးတော့အဲ့ဒီကိုချပခဲ့လဲပြီးတော့နောက်ကျောင်းကိုပြန်လဲမကြည့်တော့တာကျမတို့မနေ့မိုးလင်းနေရခလေးတွေစားဖို့တောက်ဖို့မုတ်ပဲပြေစားလဲဒီမှာမရှိဘူးထောက်ဝယ်လို့ကလည်းထွက်ဝယ်ခွင့်ကမပြည့်ဘူးနောက်တစ်ခါကျတော့ဟိုရေတောက်ဖို့လည်းရေမရှိတော့ကိုယ့်အနေနဲ့ကိုရေကူးတစ်လုံး900နဲ့မှလတ်မှပြီးတော့ကိုများထမ်းလာပို့တဲ့ဟာလေးကိုအခုပောက်ရတယ်နောက်ထမင်းကျတော့လေကျမတို့စောင့်နေတာ17နာရီကျော်12နာရီတစ်ချက်ပြီးနာကြောက်တော့မှသူထမင်းတော့ဒီလာပို့တယ်ဘယ်လိုခေါ်မလဲတာဝန်ရှိသူတွေတရားအောင်မှလာပြီးတော့ဟိုကမဖြစ်ပဲနဲ့ကျမတို့ဒီတိုင်းနေနေရတယ်ဆိုကျမတို့အနာဂတ်ကဘယ်လိုလဲမရေရဘူးခုဘာလို့ဘယ်လိုပုံပေါ်မှာမှတော့မသိဘူးဖြစ်နေတယ်ကျမတို့နေဖို့လည်းအိမ်ရှိဘူးရန်ကုန်ကပဲထွက်ပြေးရတယ်ရန်ကုန်ပဲပြန်လာတယ်အဲ့ဒါကိုခုကျမတို့ပုံမှန်ချထားတာလေကျမလည်းတော်တော်ကိုစိတ်မကောင်းဖြစ်တယ်ဝင်လဲဝင်နေတယ်ရှက်လဲရှက်တယ်ကျမ
အထူးသဖြင့်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကိစ္စတွေမှာဒုက္ခသည်ကော်မတီဘက်ကပြောတာကတော့ဒုက္ခသည်တွေဟာလူကုန်တိတ်ခါရှိစွာနဲ့ပြောင်းကျင်ကြတယ်လို့ဆိုပါတယ်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအတွက်တိကျကောင်းမွန်တဲ့အစီအစဉ်တွေအာမခံချက်ရှိတဲ့အလောက်ကန်အခွင့်အလမ်းတွေဖန်တီးပေးနိုင်ရေးအပါအဝင်လုံခြုံရေးနဲ့နေထိုင်ရေးကိစ္စအလုံးကိုအစီအစဉ်တကျရေးဆွဲနိုင်ဖို့အတွက်ဒုက္ခသည်တွေဘက်ကတောင်းဆိုခဲ့ကြပြီးအများစုကြီးကတော့ဒီလိုအခြေအနေတွေမဖြစ်လာသေးတဲ့အတွက်နေရရင်ကိုပြန်ဖို့ကိစ္စအတွက်တွတ်ဆုပ်နေကြဆဲဖြစ်ပါတယ်ပထမအဆုံးအတော့အနေနဲ့နေရရင်ပြန်ဖို့အတွက်စီရင်ပေးထားသူ60ကျော်ရှိခဲ့ပေမဲ့တကယ်တမ်းပြန်တဲ့အခါမှာတော့ဒုက္ခသည်65ဦးပဲပြန်ရတာပါအထူးသဖြင့်ဆယ်စုနှစ်3ခုလောက်ထိနှစ်ရှည်နေထိုင်နေကြတဲ့ဒုက္ခသည်တွေအနေနဲ့အိုးအိမ်တွေဆုံးခွာခဲ့ရတာကြောင့်နေထိုင်စရာကိုစီစဉ်ပေးဖို့အတွက်လိုလားနေကြပါတယ်
အာတနေ့ဟိုစားစရိတ်ဖြည့်တယောက်ကို3000လောက်ပေးမယ်ဆိုတာလေအဲ့ဒါလေဘာမှမကြားဘူးကျမတို့ဒုက္ခသည်ကပြန်လာတဲ့လူတွေကိုဘယ်လိုလဲအလေးမထားတာလားဂရုပဲမစိုက်တာလားဒီပြင်းများကြီးမှဒီတိုင်းကြီးမှပါလာတဲ့ဟိုဘူးတွေဖွက်တယ်ပလုံးတွေဆိုဝါရင်းနဲ့စောင်းနေနဲ့ရှိတဲ့အထုပ်တွေတွေကဖွက်ထုတ်ပြီးတော့အိတ်ကြတာကသူတို့ကဘာမှထုတ်ပြရမရှိဘူးသူတို့ပြောတာရှိနေတဲ့အမျိုးရှိအမျိုးအိမ်တွေလိုက်ဖို့မယ်ပုံပြနေအမျိုးတွေမှာလည်းခုအိမ်နဲ့ခုမိသားစုခုအပိုင်းဝိုင်းနေလေကိုကဒီကပြန်သွားတဲ့မိသားစုပိုင်းဝိုင်းနေဘယ်လိုလုပ်တဲ့အိမ်ထဲမှာအတူတုံးနှစ်ဆုံးသုံးဆုံးလောက်နေလို့ရမယ်ရန်ကုန်အနေထားရပြည်တဲ့တိုင်းနဲ့အရင်ကမှကျယ်ကျယ်ရှိတယ်
။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်သသိန်းခွဲကျော်ခိုးလုံနေထိုင်နေကြပါတယ်အခုလိုပဲဒုက္ခသည်တွေအနေနဲ့နေရရင်းကိုမိမိစန္ဒအလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားရှိမှာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်ရင်းပေးသွင်းနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်ပြန်ဖို့ဆိုတာကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်။